မင်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးတာကဏ္ဍကနေနှုတ်ခွန်းဆက်တာလိုက်ပါတယ်ကျွန်တော်ကတန်စင်ဦးပါ
ကျမဖြူဖြူခိုင်ပါပထမဆုံးဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်အုံတော်ကြီးဒုက္ခသည်စခန်းကလုံခြုံရေးအရအမည်မဖော်လို့တဲ့ဒုက္ခသည်တယောက်က RFA ပေးစာကဏ္ဍကိုဆက်သွယ်ပြောကြားလာတာပါတဲချောင်းစင်းနာမှာရှိတဲ့ဘုံကြီးကျောင်းမှာလုံခြုံရေးတာဝန်ကျနေတဲ့55တပ်ရင်းကစစ်သားတွေဟာဒုက္ခသည်စခန်းမှာဈေးရောင်းဖို့စိုက်ကားနဲ့တင်လာတဲ့ကုန်ပစ္စည်းမှန်သမျှအတွက်စိုက်ကားတစ်စီးကို900ကျပ်စီနဲ့စစ်သားဂိတ်3ဂိတ်အတွက် 1,500 ကျပ်ကောက်ခံနေတာအခုဆိုရင်2နှစ်လောက်ရှိနေပါပြီတဲ့စစ်တွေမျိုးအနောက်ဖက်ချမ်းဒုက္ခသည်စခန်းတွေမှာလုတ်ကင်စားတောက်နိုင်တဲ့အလုတ်ကင်တွေတခုမှမရှိတော့ပါဘူး WFP ကလာစဉ်ပေးနေတဲ့ရိတ်ခါတွေကလည်းမလုံလောက်တဲ့အတွက်မိသားစုစားဝတ်နေရေးဈေးရောင်းအသက်မွေးနေရတာပါတဲ့မိသားစုစားဝတ်နေရေးအတွက်ရုန်းကန်နေရတဲ့အပေါ်ငွေညှစ်တာကြလာရင်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်တဲ့အတွက်ဒီကိစ္စကိုပြည်နယ်ဝန်ကြီးချုပ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ဘုံမကြီးဝင်းစော်ဦးဖုန်ကြီးကျောင်းတာဝန်ကျ55တက်ရင်မှုအပါအဝင်အခြားတာဝန်ရှိပုဂ္ဂိုလ်တွေသိအောင် RFA ကတစ်ဆင့်ပေးပို့လိုက်တာပါတယ်ရှင
်နောက်ထပ်ဖတ်ပြမယ့်စာကတော့ရန်ကုန်တိုင်းဒေသကြီးမြန်ကုန်းမြို့နယ်ကပေးပို့တဲ့စာပါမြန်ကုန်းမြို့နယ်အမှတ်1မြင်းဆောင်3ရက်ကွက်အင်းစိန်လမ်းမကြီးတမိုင်းလမ်းဆောင်ကနေခဝဲကျန်မြန်ကုန်းအပိုင်အထိလမ်းမကြီးတွေဟာပြက်နေတာနှစ်ကြာနေတာကြောင့်ပြည်သူတွေဟာခိုးဆိုးလူနိုင်မှုတွေနဲ့ရန်ရည်တွေ့ကြုံနေရပါတယ်။မီလမ်းမီလုံးတွေကိုလာပြမယ်ဆိုရင်လည်းမီလုံးအစ်တွေလဲလဲတာမျိုးမလုပ်ပဲဟောင်းတွေကိုပဲခဏခဏကောင်းအောင်လုပ်ပေးသွားပြီးအစ်တွေကိုရောင်းစားနေကြတာကြောင့်အစ်တွေလဲလဲပေးဖို့ရက်ွက်နေပြည်သူတွေက RFA ကနေတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကိုတင်ပြလိုက်ရပါတယ်ဆိုပြီးညောင်ဦးဖီး Facebook အကောင့်ကနေပေးပို့လာတာပါခင်ဗျာ။
ဒီကဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်က RFA ကိုဖုန်းနဲ့ဆက်သွယ်ပြောကြားလာတာဖြစ်ပါတယ်။စစ်တွေမြို့နယ်ဘူးမေအုပ်စုဓာပင်ကျေးရွာဒုက္ခသည်စခန်းမှာအစိုးရကကိုဝင်ဆောင်မျိုးသမီးတွေကိုပေးတဲ့လစဉ်ထောက်ပံ့ငွေတွေကို15ဦးကော်မတီဥက္ကဋ္ဌဖြစ်သူကအာဏာကိုအလွဲသုံးစားလုပ်ပြီးပတ်စံကိုဖျက်တာတွေလုပ်နေပါတယ်တဲ့။အစိုးရကလစဉ်ကိုဝင်ဆောင်အမျိုးသမီးတချို့ကို6,000ပေးတယ်လို့တချို့ကို4,000ထောက်ပံ့ပေးပါတယ်တဲ့။ဒီလိုထောက်ပံ့ငွေတွေကကိုဝင်ဆောင်အမျိုးသမီးတယောက်ဟာသူတို့ရတဲ့အထက်ကငွေ1,000ခွဲမပေးဘူးဆိုရင်အစိုးရကိုတင်ပေးတဲ့စည်းရင်းကနေပယ်ထုတ်ပစ်မယ်လို့15ဦးကော်မတီကချိန်ချောင်နေပါတယ်တဲ့။ဒုက္ခသည်ကိုဝင်ဆောင်အမျိုးသမီးတွေမှာဘာလောက်ကင်မှမရှိတဲ့အတွက်ကြောက်ပြီးတော့မပြောရဲပါဘူး။အသေးစိတ်ကိုကျန်းမာရေးဝန်ကြီးဌာနပြည်နယ်ဝန်ကြီးချုပ်ရဲ့နယ်လုံးဝန်ကြီးတို့သိနိုင်ဖို့ RFA ကတစဉ်တင်ပြရတာဖြစ်တယ်လို့ပြောပါတယ်ရှင်
။မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတစဉ်ဖြစ်စေ bami@rfa.org email ကတစဉ်ဖြစ်စေပြောကြားပေးဖို့နိုင်ပါတယ်။
ဒီကဖတ်ပြမယ့်စာကရခိုင်ပြည်နယ်ကြောက်တော်မြို့ဒေသခံတယောက်ကဖုန်းနဲ့ဆက်သွယ်လာတာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွာ20လောက်ကိုကျေးလက်ဖွံ့ဖြိုးရေးဦးစီးဌာနကဆိုလာပြားဆိုပြီးရှောက်ခိုင်းတဲ့အတွက်ဆိုလာပြားတွေဝယ်ယူဖို့ရှောက်ထားခဲ့ကြပါတယ်တဲ့။ပထမတော့ဆိုလာပြားရဲ့တန်ဖိုးတစ်ဝက်ကိုပေးသွင်းရမယ်။ကြံတဲ့တစ်ဝက်ကိုဆိုလာပြားရမှပဲပေးသွင်းရမယ်ဆိုပြီးပြောပါတယ်တဲ့။ဒါကြောင့်ပတ်စံတွေကို2018ခုနှစ်9လပိုင်းကပထမအကြိမ်ပေးသွင်းခဲ့ပြီး2019ခုနှစ်6လပိုင်းလောက်မှာဆိုလာပြားတွေဟာရန်ကုန်စိတ်ကန်းကိုရောက်တော့မှာကြောင့်ကျန်းတဲ့ငွေတစ်ဝက်ကိုပေးသွင်းဖို့အကြောင်းကြားလာပါတယ်တဲ့အဲ့ဒီတစ်ဝက်ကိုမပေးသွင်းဘူးဆိုရင်ပထမသွင်းထားတဲ့ငွေကိုလည်းပြန်မထုတ်ပေးဘူးလို့ပြောပါတယ်ဒါကြောင့်ရွာတက်ကေကျေးရွာအုပ်စုရွာသား40ခန်းဟာကျန်းတဲ့ငွေတစ်ဝက်ကိုရှိတာပေါင်နှံပြီးပေးသွင်းခဲ့ကြပါတယ်ဒါပေမဲ့အခုချိန်ထိဆိုလာပြားတွေရောက်မလာသေးတဲ့အတွက် RFA ကတစင်သိအောင်ပြောပြရတာဖြစ်တယ်လို့ပြောပါတယ်ရှင်
။မလေးရှားနိုင်ငံမှာအလုပ်လုပ်နေတာ၈နှစ်လောက်ရှိပြီဖြစ်တဲ့မြန်မာအလုပ်သမားတစ်ယောက်ကအကူအညီတောင်းခံလာတဲ့စာကိုဖတ်ပြပါမယ်။မလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့သူတို့ကိုအလုပ်ရှင်ကအကြောင်းမျိုးမျိုးရှာပြီးလောက်ခလာစာတွေကိုဖျက်ယူနေပါတယ်တဲ့။အလုပ်ရုံမှာပြင်ပအလုပ်သမားတွေကမြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်အလုပ်သမားတွေဖြစ်ကြပြီးအလုပ်သမားတွေဟာလာစဉ်လာတိုင်းတယောက်မဟုတ်တယောက်လာစာအဖျက်ခံနေရပါတယ်တဲ့။အလုပ်ရှင်ရဲ့စောင့်ရှောက်မှုတစ်ခုမှမရှိပဲနေမကောင်းလို့အလုပ်နှစ်ရက်ကျော်အလုပ်ပြတ်တာကိုမလေးရှားရင်ဂစ်40နဲ့တနင်္ဂနွေလောကကတရက်ကိုဖျက်ယူထားပါတယ်။ဒီလိုတွေအကြောင်းမျိုးမျိုးပြပြီးလောက်ခလာစာတွေကိုဖျက်ယူနေတာကို RFA အနေနဲ့ကူညီပေးစီလိုပါတယ်ဆိုပြီးချမ်းမြင့်မောင်ဆိုတဲ့အကောင့်ကနေပေးပို့လာတာပါခင်ဗျာ
။ RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင်။
အခုတကဖတ်ပြမယ့်စာကတော့ရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ဒေသခံတယောက်ကပေးပို့လာတဲ့စာပါ။ဘူးတိတော်မြို့နယ်မှာတက်မတော်နဲ့အေရီတို့ရဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ပြည်သူတွေဒုက္ခရောက်နေရပါတယ်။ဒါပေမဲ့ရခိုင်တိုင်းဒေသတယောက်ကိုထိခိုက်ဒဏ်ရာရတာဖြစ်ဖြစ်အဖမ်းခံရတာဖြစ်ဖြစ်အစိုးရနဲ့ရခိုင်တိုင်းဒေသအသင်းဖွဲ့ကပါစိတ်ပူပေးကြပြီးအထူးသဖြင့်တက်မတော်ကိုစာထုတ်ပြန်တာတွေလုပ်ပါတယ်။ကျွန်တော်တို့ရိုဟင်ဂျာမွတ်စလင်လူမျိုးတယောက်ကြီးစံထိမှန်တာဖြစ်ဖြစ်လက်နက်ကြီးထိမှန်တာဖြစ်ဖြစ်အကြောင်းမျိုးမျိုးကြောင့်တည်ဆုံခဲ့ရင်အစိုးရနဲ့ရခိုင်တိုင်းဒေသအသင်းဖွဲ့ဘက်ကလည်းလိုက်အကူအညီပေးတာမျိုးမရှိပါဘူး။ ပြီးခဲ့တဲ့နိုဝင်ဘာလရှိရက်ကရခိုင်ပြည်နယ်ဘူတီတောင်မြို့နယ်ဖုံညိုလိပ်ကြီးရွာကဥရှင်ရူအလန်ဟာကြီးစံထိမှန်ပြီးတည်ဆုံးခဲ့ရဖြစ်စဉ်မှာဘယ်သူလက်ချက်ကြောင့်တည်ဆုံးခဲ့ရတယ်ဆိုပြီးဖော်ထုတ်တရားစွဲဆိုပေးတာမရှိတာကြောင့်ဒီစာကို RFA ကတွန့်ပေးဖို့မြစ်တာရက်ခံတယ်ဆိုပြီးပေးပို့လာတာပါခင်ဗျာ
အခုဖတ်ပြမယ့်စာတစ်စောင်ကတော့ရခိုင်ပြည်နယ်ကပါပဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့်ရခိုင်ပြည်နယ်ကအဖြစ်ပျက်တွေကိုထုတ်ဖော်ပြောဆိုခွင့်ဆုံးရှုံးနေတဲ့အတွက်အင်တာနက်လိုင်းအမြန်ဖွင့်ပေးဖို့ RFA ကနေတဆင့်တောင်းဆိုပါတယ်ဆိုပြီးရွှေစိုးဆိုတဲ့ Facebook အကောင့်ကနေပေးပို့လာတာပါရှင်ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်